ရှမ်းပြည်နယ်ရှေးပိုင်းကျိုင်းတုံမြို့မှာအပြစ်ရထားတဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းရဲ့ဆက်ဆံရေးရုံးကိုအစိုးရဘက်ကလက်နက်ကင်တပ်တွေအပါအဝင်လူအင်အား20ကျော်နဲ့အင်္ဂါနေ့မှရောက်ရှောင်းတခင်ဝင်ရောက်ရှာဖွေစစ်ဆေးခဲ့ပါတယ်။နှစ်ဖက်အပြစ်ခတ်ရက်စဲစဉ်ကဆက်ဆံရေးရုံးတွေကိုဝင်ရောက်မယ်ဆိုရင်ကြိုတင်အသိပေးဖို့ဆိုတာပါရှိထားတာကြောင့်အခုလိုရုတ်တရက်ဝင်ရောက်တာဟာနှစ်ဖက်ယုံကြည်မှုကိုပြက်ပြားစေနိုင်ကြောင်းရှမ်းပြည်တပ်မတော်တောင်ပိုင်းရဲ့ကျိုင်းတုံရုံးတာဝန်ခံကပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရှမ်းပြည်ပြည်လဲထူတော်ရေးကောင်စီ RCSS SSA တောင်ပိုင်းအဖွဲ့ဟာ2011ခုနှစ်ဒီဇင်ဘာလကအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့တာဖြစ်ပါတယ်။အပြစ်ရပြီးတဲ့နောက်နှစ်ဖက်တပ်တွေအကြဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပြိပခါတွေဖြေရှင်းနိုင်ဖို့အတွက်ရှမ်းပြည်နယ်အတွင်းကတောင်ကြီးကျိုင်းတုံတချီလိတ်မူဆယ်စတဲ့မြို့တွေမှာစစ်ဆန်ရေးရုံးတွေကိုဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတော့ကျိုင်းတုံမြို့ကစစ်ဆန်ရေးရုံးကိုဌာနဆိုင်ရာအဖွဲ့အစည်းတွေအပါအဝင်စစ်ဘက်ရေးရလုံခြုံရေးအဖွဲ့ဆိုင်ရာဖားနဲ့လက်နက်ကိုင်အဖွဲ့တွေကရှောင်းတခင်ဝင်ရောက်ပြီးတနအီကျော်လောက်ရှာဖွေစစ်ဆေးခဲ့တယ်လို့မျက်မြင်တွေ့ရှိသူတဦးကပြောပါတယ်
။ဒီလောက်20ကျော်လောက်ရှိပါတယ်ခင်ဗျာ။လည်းလည်းပါပါတယ်ခင်ဗျာဒီကောင်းကသူတို့စီပုဆုံဝှထားတာတော့၁၀ရောက်လောက်ရှိတယ်ခင်ဗျာပြီးတော့ဒီရဲဌာနက၆ရောက်လောက်ရှိတယ်ခင်ဗျာနောက်ပြီးတော့ဒီဌာနဆိုင်ရာဥစ္စာပေါ်ဒီဆရာဖားတို့ဘာလို့ကြတော့အဲဒီနေထင်းတွေဘာလို့ကြတော့သူတို့ကဒီရောက်ဖို့တွေခင်ဗျာ၅ရောက်လောက်ရှိတယ်ပြီးတော့ဒီပြည့်ကွယ်အုပ်ချုပ်ရေးဘူးပေါ့အဲ့ဒါက၃ရောက်ခေါ်လာပါတယ်ခင်ဗျာဟိုဒီလူတွေရောအကုန်လုံးအောက်လန်ဟိုလန်ဒီလကုန်ချတယ်တခါမီတခါမီတိုင်းဥစ္စာပြတော့လေးနိုင်နေစေမရောက်လာတယ်။တနိုင်ကြောပေါ့မြင်ရောက်ကြပါတယ်ခင်ဗျ
။ဒီလိုရှာဖွေစစ်ဆေးစင်မှာတရားမဝင်တဲ့အရာတစုံတရာသိမ်းဆည်းသွားတာမရှိကြောင်းနဲ့စစ်ဆန်ရေးယုံတာဝန်ကဒုဗိုလ်မှူးကြီးဆိုင်းစိုးမင်းကိုဆရာဖယုံကိုခေါ်ယူထားတဲ့အချိန်မှာအခုလိုရှာဖွေတာဖြစ်ကြောင်းပြောပါတယ်။ RCSS SSA တောင်ပိုင်းကျိုင်းတုံစစ်ဆန်ရေးယုံတာဝန်ကဒုဗိုလ်မှူးကြီးဆိုင်းစိုးမင်းကဒီလိုအကြောင်းမကြားဘဲဝင်ရောက်ရှာဖွေတာကြောင့်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပြက်ပြားစေတယ်လို့ပြောပါတယ်
။အမှန်ဆိုရင်တစ်ဖက်နဲ့တစ်ဖက်ပါလာလို့ရှိရင်အကြောင်းကြားရမယ်ပါညာတယ်တဘောတူညီချက်တည်းရှိတယ်ဗျအကြောင်းလည်းမကြားပါတတိမလည်းမပြောဘဲနဲ့ဒီလိုလက်နဲ့ကင်ပြီးတော့အတင်းဝင်လာတယ်ဆိုတော့အနာကဆိုရင်အဆုံးရင်တယ်ဗျဖြစ်လဲဆိုတော့ငင်းချိုင်းရေလုံနေတဲ့အချိန်မှာကျွန်တော်တို့ကတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုဆိုတာကနေရတာပေါ့ယုံကြည်မှုမရှိဘူးပေါ့ဗျာ
ဘာကြောင့်အခုလိုရှာဖွေတယ်ဆိုတာကိုလည်းမသိရသေးတဲ့အကြောင်းဒုဗိုလ်မှူးကြီးဆိုင်းစိုးမင်းကပြောပါတယ
်ကျွန်တော်ကဒီဝိုင်းနဲ့အတိုင်ပြလုပ်နေတဲ့ချိန်မှာဆရာဖတ်တမှုကတူတူတူတပဲ့နဲ့ပေါ့အနောက်ဘက်ဌာနပေါင်းစုံကျွန်တော်ယုံဝင်လာတဲ့အကြောင်းကျွန်တော်လည်းသိချင်တယ်။မနေ့ကကျွန်တော်ကသူ့ကိုဖုံးဆက်လိုက်တော့ဖုံးပိတ်ထားတယ်ဗျာတီးကိုမတီးရအောင
်ဒီလိုအကြောင်းမကြားဘဲဝင်ရောက်တဲ့ကိစ္စကို RCSS SSA တောင်ပိုင်းဗဟိုကိုတင်ပြပြီးဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်SSA တောင်ပိုင်းရုံးမှာအခုလိုအခင်းမဖြစ်ပွားမီဒီလ9ရက်နေ့ကကျိုင်းတုံမြို့နယ်နန်လင်းပိုင်ရွာကရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဝင်တယောက်ကိုလည်းအစိုးရတပ်ကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဒီလိုဖမ်းဆီးခံရတာနဲ့ပတ်သက်ပြီး SNLD ပါတီကပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကအခုလိုပြောပါတယ်
။အဲအဲ့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ရှမ်းပြည်အရှေ့ပိုင်းဥက္ကဋ္ဌပေါ့နော်ဦးဆိုင်လုံးအဲ့တယောက်ကိုကျွန်တော်တောင်းပေးပြီးတော့မှအဲသက်ဆိုင်ရာSP ပေါ့နော် SP တံခိုးနဲ့ဆက်တွေ့တယ်။ရဲကလည်းတကယ်မပေးသေးဘူးဆိုတော့တက်တက်ကပဲဆက်ပြီးသူ့ကိုဆက်ဆီးနေတော့ဆိုတော့ဘာကြောင့်ဖမ်းလဲဆိုတာကိုအတိအကျပြောလို့မရပါဘူး
။ဖမ်းဆီးခံထားရတဲ့သူလွတ်မြောက်ရေးအတွက်ဆက်လက်ဆောင်ရွက်ဖို့ကိုလည်းပြင်ဆင်ထားကြောင်းပြောပါတယ်
။ကျွန်တော်တို့ဒီရှမ်းပြည်ရှိပိုင်းဥက္ကဋ္ဌကိုလွှတ်ပြီးတော့မှအဲဒီသက်ဆိုင်ရာစာရဖ SP အစရှိတဲ့ဌာနတွေနဲ့တော့ဆက်သွယ်ခိုင်းတယ်။အဲမှာတရင်ချက်လက်အပြည့်စုံရပြီဆိုလို့ရှိရင်ဒီအုပ်ကြီးအကြောင်းအရာရင်ဆိုင်ဖို့အတွက်ကိုကျွန်တော်တို့စတင်ဆောင်ရွက်နေပါတယ်။အဲဆိုစစ်တပ်ကနေပြီးလက်နက်အားကိုးနဲ့ရာသားတရားကိုအဲ့လိုမတရားကြီးကျင်တာမျိုးတော့ကျွန်တော်တို့လက်တင်ခံလို့မရဘူးလေ။အကယ်၍သူမှအပြစ်ရှိတယ်ဆိုရင်တော့မှပဲဒီအနီးလမ်းတစ်ကျဆောင်ရွက်ဖို့ကိုကျွန်တော်ကတောင်းဆိုမှာပါ
။ရှမ်းပြည်နယ်အရှေ့ပိုင်းမှာအခုလိုမပြေလည်မှုတွေဖြစ်ပေါ်နေခြင်းဟာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတို့ပေါင်းစည်းရေးအတွက်ပြင်ဆင်ကြင်နဲ့လဲတိုက်ဆိုင်နေပါတယ်။ဒေသခံတွေကတော့အခုလိုတင်းမာမှုတွေကြောင့်အပြစ်ခတ်ရက်စဲရေးပြက်ပြားမှုကိုစိုးရိမ်နေကြပါတယ်။တချိန်တည်းမှာတော့ဒီလ3ရက်နေ့ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဖမ်းဆီးခဲ့တဲ့ကချင်ပြည်နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဝန်ထမ်း2ယောက်ကိုပြန်လွှတ်မပေးရင်မြောက်ပိုင်းတိုင်းစစ်ဌာနချုပ်အနေနဲ့အင်အားသုံးဆောင်ရွက်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။လောလောဆယ်မှာတော့ဖမ်းဆီးခံထားတဲ့သူတွေပြန်မရောက်လာသေးပေမဲ့သူတို့ကိုလွှတ်ပေးဖို့ KIA ဗဟိုကညွှန်ကြားထားကြောင်းဂျောင်းဝင်းညှိနှိုင်းပေးသူဦးအင်ရှန်ဆန်အောင်ကပြောပါတယ်။ အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ KIA ဟာဒီလ23ရက်နေ့မှာတွေ့ဆုံဖို့ပြင်ဆင်ထားသလိုတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒီလ19ရက်နေ့မှာတပြည်လုံးအပြစ်ကတ်ရက်စဲရေးအတွက်ထပ်မံဆွေးနွေးဖို့ပြင်ဆင်ထားချိန်မှာအခုလိုရှမ်းနဲ့ကချင်ဒေသအတွင်းမှာတင်းမာမှုတွေဖြစ်ပေါ်နေတာဖြစ်ပါတယ်။